ဥရောပသမဂ EU ကနေပရတင်ခွဲထုတ်ရေးအဆုံးပြပေးဖို့ပရတင်လွှတ်တော်ကဒီကနေ့ပဲရွှေ့ဆိုင်းလိုက်တဲ့အတွက်ဒီလကုံနောက်ဆုံးထားခွဲထုတ်ရေးအစီအစဉ်လည်းမရေမရာဖြစ်သွားပါတယ်။ပရတင်ခွဲထုတ်ရေးအတွက်ဝန်ကြီးချုပ် Boris Johnson က EU နဲ့ညှိနှိုင်းရရှိထားတဲ့သဘောတူညီချက်ကိုအတည်ပြုနိုင်ရေးပရတင်လွှတ်တော်မှဒီကနေ့အရေးပေါ်ညှိလာခံကျင်းပပြီးတော့အခြေအတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်၆ခါမဲ322မဲ၊ကန့်ကွက်မဲ306မဲနဲ့ဥပဒေအဖြစ်လွှတ်တော်ကအတည်ပြုတဲ့အချိန်ထိရွှေ့ဆိုင်းထားဖို့ဆုံးဖြတ်လိုက်တာပါ။လွှတ်တော်ရဲ့ဆုံးဖြတ်ချက်ကြောင့်တတ်မှတ်ရမှာခွဲထုတ်ဖို့မဖြစ်နိုင်တော့တဲ့အတွက်ရက်ထပ်တုံးဖို့EU ကိုဝန်ကြီးချုပ်ဂျွန်ဆန်ကတောင်းခံရတော့မှာပါဒီကနေ့လွှတ်တော်အစည်းအဝေးကျင်းပဖို့အတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာပရတင်လွှတ်တော်အစည်းအဝေးကိုတူတူချာချာခေါ်ယူကျင်းပတာလည်းဖြစ်ပါတယ် EU ကနေပရတင်နိုင်ငံခွဲထုတ်ရေးအတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာ၆ခါမဲ52ရာခိုင်နှုန်းနဲ့ကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လုံခဲ့တဲ့၃နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ကတော့ခွဲထုတ်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဥရောပသမဂ္ဂနဲ့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာကြာရာပိနစ်ကရရှိခဲ့တဲ့သူ့ရဲ့အစီအစဉ်ကိုပရတင်လွှတ်တော်ကထောက်ခံအတည်ပြုဖို့မျှော်လင့်ထားခဲ့တာဖြစ်ပါတယ်မစ္စတာဂျွန်ဆန်ရဲ့အစီအစဉ်ကိုဒီကနေ့လွှတ်တော်မှာအပြန်အလှန်ဆွေးနွေးညှင်းခေါ်ပြတဲ့အချိန်မှာတော့ EU နဲ့နောက်ဆုံးရထားတဲ့ပရတင်ခွဲထုတ်ရေးသဘောတူညီမှုကိုမဲပေးဖို့ကနအူကအစီအစဉ်ထားခဲ့ကြတာလည်းဖြစ်ပါတယ်